ကံဘလူမြို့နယ်မြောက်ချမ်း6000ဘုတ်တိုက်နယ်ဒေသကဈေးရွာတွေကိုစစ်ကောင်စီတပ်တွေကဂျွန်လ5ရက်နေ့ကနေစပြီးနယ်မြေရှင်းလင်းရေးတွေလုပ်ပြီးဈေးရွာတွေကိုမီးရှို့ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။ဂျွန်လ5ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းဈေးရွာ9ရွာကိုမီးရှို့ခဲ့ပြီးအင်ဂျင်900နီးပါးနဲ့စံစပါးတင်းသိန်းနဲ့ကြီးဆုံးရှုံးခဲ့ကြရတယ်လို့ဒေသခံတွေကပြောပါတယ်။ဝက်လက်မြို့နယ်မှာလည်းဂျွန်လ12ရက်တနင်္ဂနွေနေ့ကရှိန်မကားရွာရဲစခန်းကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ကြပေမဲ့စစ်ကောင်စီကရဟတ်ရင်တုံးပြစ်ခတ်တာကြောင့်နောက်ဆုတ်ခဲ့ရတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုမတ်ဤတန်စင်ပြောပြပေးပါရှင်
။ကမ်းလူမျိုးနယ်မြောက်ချမ်း6000ဘို့ကြီးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုဂျွန်လ3ရက်နေ့ကပြည်သူ့ကာကွယ်ရေးတပ်တွေကတိုက်ခိုက်တာမှာစစ်ကောင်စီတပ်တွေက MI-35 ရဟတ်ရင်နဲ့လာရောက်ပြစ်ခတ်ခဲ့တယ်လို့နောက်ထပ်ရဟတ်ရင်20နဲ့စစ်ကောင်စီတပ်သားတွေလာပို့ပြီးတော့အင်အားထပ်ဖြည့်တာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနောက်ပြန်ဆုတ်ခဲ့ရတယ်ဆိုပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါတယ်။စစ်အင်အားထပ်ဖြည့်ပြီးတော့6000ဘို့ကြီးရွာမှာစခန်းချနေတဲ့တပ်တွေဟာ6000ဘို့တိုက်နယ်အတွင်းကကြီးရွာတွေကိုတရွာဝင်တရွာထွက်နေမြင်ရှင်လေးလုပ်ပြီးတော့ကြီးရွာတွေကိုမီးရှို့ခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။ 9 ရက်နေ့မှာကိုင်းမကြီးရွာကိုစတင်မီးရှို့ပြီးတော့6ရက်နေ့မှာနှောကုန်းရွာ၊ရှော်ပြူကုန်းရွာ၊ကျွန်းကုန်းရွာတို့ကိုမီးရှို့ခဲ့ပြီးတော့10ရက်နေ့မှာတော့အစောချောင်းရွာနဲ့အလဲကန်ရွာတို့ကိုမီးရှို့ခဲ့ပါတယ်။လွင်ကြီးရွာဘက်ကိုလက်နေကြီးနဲ့ပြစ်ခတ်တာကြောင့်အသက်80ကျော်အရွယ်အဖိုးအိုတယောက်ပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။9ရက်နေ့နဲ့10ရက်နေ့တွေမှာအောက်တဲကျေးရွာကိုမီးရှို့ခဲ့ပြီးတော့ဂျွန်လ9ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းမှာကျေးရွာ9ရွာကအင်ဂျင်900နီးပါးနဲ့စံစဘာတင်သိမ်းတဲ့ချီမီးရှို့ခံခဲ့ရတယ်ဆိုပြီးတော့ဒေသခံတွေကပြောပါလေ
9ရက်နေ့ကနေစပြီးတော့သူတို့မီးရှို့လာပဲဗျာအများဆုံးကတော့ကျွန်တော်တို့ဟာဒီကတော့စပဇိုက်တို့ဟိုတောင်သူသုံးပစ္စည်းပေါ့ဗျာဟိုထွန်ဆက်လိုဟာမျိုးတွေပေါ့စဘာကတော့ကျွန်တော်တို့တော်တော်ခံမလာခဲ့တယ်ဗျာအလဲခုံမာက160နေမှာတက်စပဇိုက်ကို160နဲ့အပြင်ကိုကျွန်တော်တို့164လုံးရှိတဲ့စပဒိုက်ကိုတူဦးကိုကြတော့ကျွန်တော်တို့မဲ1500လောက်ထောင်ပါရဲ့လူရှိတဲ့စကားတင်း1500လောက်ထောင
်ခုတော့ဘူတိုင်းနယ်ကျေးရွာတလျှောက်နေရွှေရှင်းလင်းလှုပ်တဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကဂျွန်လ10ရက်နေ့ကစပြီးတော့ထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပါလေစစ်ကောင်စီတပ်တွေဘက်ကလည်းထိခိုက်ကြဆုံးမှုတွေရှိသလိုပြည်သူ့ကာကွယ်တပ်ဖွဲ့တွေဘက်ကလည်းထိခိုက်ကြဆုံးမှုတချို့ရှိခဲ့တဲ့အကြောင်းဒေသခံပြည်သူ့ကာကွယ်အဖွဲ့ကပြောပါတယ်ဝက်လက်မြို့နယ်အရှိကျန်းရှိန်မကားရွာမှာရှိန်မကားရဲစခန်းကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့မဟာမိတ်တပ်ဖွဲ့တွေကဂျွန်လ12ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြပြီးမြေလေစစ်ကောင်စီတပ်တွေဘက်ကရဟတ်ရင်နဲ့တိုက်ခိုက်မှုတွေကြောင့်ပြန်လည်ဆုတ်ခွာခဲ့ကြရတယ်ဆိုပြီးတော့ဝက်လက်မြို့နယ်အရှိကျန်းရွှေဘိုခရိုင်တရင်စခွန်ကပြန်ကြားရေးတာဝန်ခံကိုနဂါလေးက VW ကိုပြောပါသေ
းတယ်။ဒေါနီနီတန်းလာအချိန်မှာကျွန်တော်တို့ဒီနော်အေးဘဂဖာဒီပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ဒီတရင်နေနဲ့ပေါင်းပြီးတော့မှဒုံးနဲ့လိုက်တိုက်ခိုက်တယ်။ဒုံးနဲ့တိုက်ခိုက်ရင်လည်းကျွန်တော်ကခွေးသုံးပုံရလိုက်တယ်ဗျ။အဲတော့ကျွန်တော်ဒီဘက်ကတရင်ရှိဖို့ခင်ရအဲတရင်ဆက်ခုပေါ့နော်ဒေါင်းစစ်တီအဖွဲ့နဲ့အဲကျွန်တော်တို့တိုက်ကြခင်ရှိဖို့ခင်တရင်15တို့ပေါင်းပြီးတော့ဥဆောင်ပြီးတော့မှဒီဘက်ကနေလိုကယ်ပတ်ကဖိုင်နဲ့ပေါင်းပြီးတော့3နာရီခွဲ4နာရီလောက်မှတိုက်ပွဲဆက်ခဲ့တယ်။6နာရီ5နာရီ48မိနစ်မှာနာမခါနေမှာအမှန်တရားပဲဒီတက်လာပြီးတော့6နာရီနဲ့5မိနစ်မှာရှိန်မကာစခန်းပပက်လေရှိတဲ့အဲသူတို့မဲ့မတင်ကားတဲ့နေရာတွေကိုအမှန်တရားပဲပုံမှာပါလေလက်နဲ့ကြီးနဲ့ရှောက်ပြစ်တယ်။သုံးချင်တဲ့နိုင်အပေါ်မှာပတ်ပြီးတော့မှအဲပတ်ပြီးတော့ကျွန်တော်တို့အနောက်ကိုနမခါတဲ့ဘုံမှာပြန်ဆင်းသွားတယ်မှာ6နာရီ49မိနစ်မှာနမခါတဲ့ဘုံပြန်ဆင်းသွားတယ်
ရှိမကစခန်းသိန်းတိုက်ပွဲမှာစစ်ကောင်စီဘက်က3ရောက်တိုက်ဆုံးပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကထိခိုက်ဒဏ်ရာရရှိမှုအနည်းငယ်သာရှိခဲ့တဲ့အကြောင်းကိုနဂါလေးကပြောပါတယ်။ဒီနေ့မှာတော့ဝက်လက်မြို့နယ်အနောက်ခြမ်းကမဲခုံးကျေးရွာကိုစစ်ကောင်စီတပ်တွေကနေမြေရှင်းလင်းပြီးတော့မီးရှို့နေတယ်လို့ဒေသခံတယောက်ကပြောပါတယ်။မဲခုံးရွာအနီးမှာလည်းဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေထိတွေ့တိုက်ပွဲအနည်းငယ်ရှိခဲ့တယ်လို့ပြောပါတယ်။ CRPH နဲ့ NUG တို့ရဲ့အကြမ်းဖက်လို့ရတွေလုပ်ဖို့စီယုံသိမ်းသွင်းခံထားရတဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ PDF တွေအနေနဲ့နိုင်ငံတော်တည်ငြိမ်အေးချမ်းရေးနဲ့ဒီမိုကရေစီဖွံ့ဖြိုးရေးတို့ကိုနှောင့်နှေးစေမယ်အကြမ်းဖက်လုပ်ရတွေကိုရပ်တန့်ပြီးတော့လက်နက်အနံပြီးတော့ဥပဒေပေါင်းအတွင်းသို့ပြန်လည်ဝင်ရောက်ကြဖို့အတွက်စစ်ကောင်စီဘက်ကလည်းဇက်တိုက်ဆိုလိုထုတ်ပြန်နေပါလေရှင်